ညောင်နိုင်ငံမှာချက်ချင်းအစိုးရပြောင်းလဲဖို့ဆိုတာမဖြစ်နိုင်ကြောင်းကမ္ဘာနိုင်ငံတွေအနေနဲ့စစ်အစိုးရအုပ်ချုပ်တဲ့မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးတဖြည်းဖြည်းဖြစ်လာစေဖို့သာဦးစားပေးတယ်လို့ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုနိုင်ငံကြီးဝန်ကြီးကပြောလိုက်ပါတယ်။ပြည်ထောင်စုနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းဟာကုလသမဂ္ဂအထူးကူဆလဲမစ္စတာကမ်ပါရီရဲ့ခီးစဉ်ကိုထောက်ခံအားပေးတယ်လို့လည်းဆိုပါတယ်
။ We are starting a process. We don't want to change the regime immediately overnight.This is impossible, ridiculous and
ကမ္ဘာ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဖြစ်စဉ်အသစ်တစ်ခုကိုစပြီးအကောင်အထည်ဖော်နေတာဖြစ်တဲ့အကြောင်းမိမိတို့အနေနဲ့မြန်မာစစ်ဆိုးရကိုညှာတွန်းခြင်းအာဏာကဖယ်ပေးဖို့ကြိုးစားနေတာမဟုတ်ကြောင်းဒီလိုလုပ်မယ်ဆိုရင်မဖြစ်နိုင်သလိုရဲစရာလည်းဖြစ်နေမှာဖြစ်တဲ့အကြောင်းတံပြန်ဆိုးကျိုးတွေလည်းဖြစ်လာနိုင်ကြောင်းပြည်ထောင်စုနိုင်ငံကြီးဝန်ကြီး Mr. Kushner ကပြောပါတယ်ဆက်ဆံရေးဝန်ကြီးဦးအောင်ကြည်နဲ့တွေ့စဉ်မှာဒေါက်ဆန်းစုကြည်ပြောသလိုသူမဟာတက်မတော်ကိုစန့်ကျင်နေတာမဟုတ်ဘဲတွေ့ဆုံဆွေးနွေးရေးကိုသူမကလည်းစပြီးပြောနေတာဖြစ်တယ်ဆိုတဲ့စကားကိုဒီနေရာမှာမိမိကိုးကားလိုပါတယ်လို့လည်းပြည်ထောင်စုနိုင်ငံကြီးဝန်ကြီး Mr. Barnett Kushner ကပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြောင်းလဲဖို့ဝိုင်းဝန်း PRB လှုပ်ဆောင်မှုကြိုးပမ်းတဲ့အခီးစဉ်အနေနဲ့ပြည်ထောင်စုနိုင်ငံကြီးဝန်ကြီးဟာစင်ကာပူနိုင်ငံပြီးမြန်မာအိန္ဒိယနိုင်ငံတနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ဥရောပသမ္မဂအဖွဲ့အနေနဲ့ပိတ်ဆို့အရေးယူရေးကိုလိုအပ်လို့သဘောတူမဲပေးချမှတ်ခဲ့တာဖြစ်တယ်လို့လည်းသူကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့တဆက်တည်းမှာလဲမြန်မာနိုင်ငံကပြည်သူတွေဟာစိတ်ပြက်စရာအခြေအနေဆိုးနဲ့ကျဉ်ဆိုင်နေရတာကြာပြီဖြစ်တဲ့အကြောင်းဒါကြောင့်ပြည်သူတွေကိုထိထိရောက်ရောက်ကူညီနိုင်မဲ့နိုင်ငံတကာရန်ပုံငွေအဖွဲ့တစ်ခုဖွဲ့ဖို့မိမိအဆိုပြုတာဖြစ်ကြောင်းသူကဆိုပါတယ်ဒီရန်ပုံငွေအဖွဲ့ကိုကမ္ဘာပံလို့အဖွဲ့အစည်းတွေကငွေကိုမတည်ပြီးကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေကနေတဆင့်ပြည်သူတွေကိုကူညီဖို့ရည်ရွယ်တယ်လို့လည်းသူကဆိုပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲလာဖို့ပိတ်ဆို့အရေးယူမှုကြီးလဲအလုံးမဖြစ်ပဲတကယ်ကိုယ်တိုင်ပတ်သက်နေတဲ့အင်းကြီးနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်ချက်လည်းလိုပါတယ်လို့သူကဆိုပါတယ်။ဆန္ဒပြတဲ့တန်ကြာတော်တွေကိုအစိုးရကရဲရဲစစ်စစ်နှိမ်နှင်းခဲ့တဲ့နောက်မှာကမ္ဘာအတိုင်းအဝိုင်းကမြန်မာအစိုးရပေါ်ထားတဲ့သဘောထားဟာပြောင်းလဲလာတဲ့အကြောင်းမြန်မာအရေးမှာနိုင်ငံတကာရဲ့စုပေးတံပေးစနစ်ထားဖို့လည်းလိုအပ်တဲ့အကြောင်းသူကပြောပါတယ
်။ Sanctions this is not so new. Let's start having a new spirit, a new movement, a new strength and we'll succeed, believe me.And this is the beginning
ပိတ်ဆို့ရေးယူတာဟာအစ်စ်ဆမ်းမဟုတ်ပါဘူးစိတ်ဓာတ်အစ်စ်နဲ့လုံဆောင်မှုအစ်စ်အင်အားအစ်စ်နဲ့ပြန်စကြဖို့ဖြစ်ပါတယ်မိမိတို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီကိစ္စအောင်မြင်ပါပါလို့ယုံကြည်ပါတယ်လက်ရှိအခြေအနေဟာအောင်မြင်တဲ့နိုင်ငံရေးဖြစ်စဉ်တစ်ခုရဲ့အစဖြစ်ပြီးတစုံတစ်ခုဟာရှေ့ကိုဆက်ပြီးရွေးချယ်နေပါတယ်လို့ပြောတော့တာဖြစ်ပါတယ်ပြင်သစ်ပါဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မစ္စတာကမ်ပါရီရဲ့ဂျိုးပန်းလုံဆောင်နေတာတွေကိုတခဲနဲ့ထောက်ခံအားပေးတဲ့အကြောင်းလုံခြုံရေးကောင်စီမှမြန်မာအရေးကိုစောင့်ကြည့်ကြားနာပြီးတော့ဆက်ပြီးတော့စစ်ဆေးနိုင်ဖို့နိုင်ငံတကာကသဘောတူခဲ့တာဟာတကယ့်ကိုအခွင့်အရေးကြီးပြည့်ဖြစ်ပါတယ်လို့လည်းပြည်ထောင်နိုင်ငံကြီးဝန်ကြီး Mr. Barnett Kushner ကပြောကြားတော့ပါတယ်ခင်ဗျာ